တော်ရရှိများရှင်မြန်မာစစ်အစိုးရကရှေ့သတင်းပိုက်ကျင်းပမဲ့ဆန္ဒခံယူပွဲမှာအဖွဲ့အစည်းပေါင်းစုံပါဝင်ပြီးလူအများလက်ခံအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်မြန်မာစစ်အစိုးရကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌရဲ့ကြေညာချက်နဲ့ပတ်သက်ပြီးဦးသိန်းထိုင်ဦးကဆက်ပြီးတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာကြေညာချက်ကိုတရုတ်နဲ့ရုရှားနိုင်ငံအပါအဝင်လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံ15နိုင်ငံစလုံးကသဘောတူခဲ့တာပါမေလ2ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ပါအချက်တွေကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ပြည်ထောင်နိုင်ငံကကုလသမဂ္ဂဆိုင်ရာပြည်ထောင်သံမတ်ကြီးကခုလိုဖတ်ပြပါတယ
် Security Council reaffirms its statements of 11 October and 15 November 2007
2009ခုနှစ်အောက်တိုဘာလ17ရက်နေ့နဲ့နိုဝင်ဘာလ15ရက်နေ့တွေကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ပါရည်တည်ချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ထပ်လောင်းအတည်ပြုကြေညာခြင်းပါတယ်အဲ့ဒီကြေညာချက်မှာမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့မျှော်လင့်ချက်တွေကိုထည့်သွင်းဖော်ပြခဲ့ပါတယ်လို့အစချီဖတ်ပြတာပ
ါ Security Council takes note of the announcement by the government of Myanmar of a referendum
မြန်မာစီဆိုရက2008ခုနှစ်မေလအတွင်းလူမှုဆန္ဒခံယူပွဲကျင်းပမယ်လို့ကြေညာခဲ့တာနဲ့2010ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာခဲ့တာတွေကိုလုံခြုံရေးကောင်စီအနေနဲ့မှတ်တမ်းတင်ပါတယ်မြန်မာစီဆိုရအနေနဲ့ဆန္ဒခံယူပွဲကိုမျှမျှတကျင်းပမယ်လို့ကြေပေးခဲ့တာကိုလည်းမှတ်တမ်းတင်ပါတယ်လို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ
် The Security Council underlines the need for the government of Myanmar to establish the conditions and create an atmosphere
မြန်မာစီဆိုရအနေနဲ့မှန်ကန်ကောင်းမွန်ပြီးအားလုံးပါဝင်လက်ခံနိုင်တဲ့အများလက်ခံယုံကြည်တဲ့အခြေအနေကိုတည်ဆောက်ဖို့လိုအပ်တဲ့ဆိုတာကိုလုံခြုံရေးကောင်စီအနေနဲ့အလေးနဲ့ဖော်ပြချင်ပါတယ်။နိုင်ငံရေးအရာတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးပါဝင်ဖို့အခြေခံလွတ်လပ်ခွင့်တွေကိုလေးစားဖို့လိုအပ်တဲ့ဆိုတာကိုလည်းအလေးနဲ့ပြောချင်ပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆောင်ရွက်ချက်တွေနဲ့အတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်မစ္စတာအီရန်ဂမ်ဘာရီရဲ့ကြိုးပမ်းချက်တွေကိုလုံခြုံရေးကောင်စီအနေနဲ့မရေမရိုင်ထောက်ခံတဲ့ဆိုတာကိုထပ်လောင်းပြောချင်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစီဆိုရနဲ့တဆင်အဖွဲ့ဒီအားလုံးကိုကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီအနေနဲ့တိုက်တွန်းချင်ပါတယ်။ကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကိုထောက်ခံတဲ့အာဆီယံ၈တောင်အရှာနိုင်ငံတွေရဲ့ခန့်ကန့်တာကိုလည်းလုံခြုံရေးကောင်စီအနေနဲ့အသိအမှတ်ပြုတဲ့အကြောင်းတွေကိုကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာပါ။